ရှင်မြမပြည်ကပေးစာများအစီအစဉ်ကနေကြိုဆိုပါရစ်ဒီကနေ့ထုတ်လွှင့်ပေးတဲ့မြမပြည်ကပေးစာများအစီအစဉ်က2015ခုနှစ်အတွက်နောက်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ဖြစ်ပါတယ်เนาะဒီတော့တစ်နှစ်လုံးထုတ်လွှင့်ခဲ့တဲ့သောရရှင်ရဲ့အစာရီတဲ့ခါမှပြီးခဲ့တဲ့2015ခုနှစ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထူးခြားဖြစ်ပွားတဲ့ဖြစ်ရပ်တချို့ကိုထည့်ဟပ်ပြီးတော့သောရရှင်ကြီးရေးလာကြတဲ့စာရီကိုရွေးပြီးတော့ထုတ်နှုတ်ဖော်ပြပေးကြပါမယ်2015နှစ်စန်းပိုင်းမှာတော့အမျိုးသားပညာရေးဥပဒေကိုဆက်ညင်ကတ်ကတဲ့ចောင်းသားတွေမန္တလေးကနေပြီးတော့ရန်ကုန်ကိုစတင်ချီတက်ခဲ့တာပါ။နောက်ចောင်းသားဆန္ဒပြပွဲတွေမှာမပါဖို့ဖိအားပေးမှုတွေနဲ့ဆန္ဒပြចောင်းသားတွေကိုအာဏာပိုင်တွေကတားဆီးတာမျိုးចောင်းသားတွေထောက်ခံပွဲတွေကျင်းပကြတာနဲ့မလောက်မှာတော့လက်ပန်းမျိုးမှာချီတက်ចောင်းသားတွေပိတ်ဆို့ခံရပြီးနောက်အကြမ်းဖက်ဖြိုခွင်းခံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးထားတဲ့အစာရီထဲမှာတော့ဦးတန်းသေးဆိုတဲ့သောရရှင်ကဒီចောင်းသားတပိတ်စစ်ចောင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးလာတာပါ။
ဒီတိုင်းဝန်ကြီးစစ်ဘောကပြောပါတယ်ကျောင်းသားတပိတ်စစ်ကြောင်းနေရာတိုင်းပြည်ကိုမတည်မငြိမ်ဖြစ်စေတဲ့တဲ့နောက်ကအားဖြင့်လှုံ့ဆော်သူတွေကိုအရေးယူဖို့လုပ်မယ်တဲ့ကျောင်းနေဆံမွေးဝဲတွေကလည်းတပိတ်ကျောင်းသားတွေရန်ကုန်ရောက်မဲ့ရပိုင်းနေတဲ့အခိုက်ဟန်ချင်းကြီးရွှေ့ပေးထားပါတယ်ပြည်သူတရက်လုံးကလည်းအတော်ထောက်ခံနေပြန်တော့ရဲလောင်းနဲ့တားမရနိုင်မြန်ပါဘူးဒီအခြေအနေခင်းချင်းတွေကြောင့်ဆိုးရရန်ကုန်တိုင်းနယ်မြေတစ်စိတ်တစ်ဒေသမှာဖွဲ့စည်းပုံဥပဒေပုံမှန်၄၁၂၄၁၃တို့ကိုတုံးပြီးအရေးပေါ်အခြေအနေကြီးညာမှလာလို့အလွန်ဆိုးရိမ်မိပါတယ်ဒီချက်ကိုသွေးမောက်ကျောင်းသားတွေရောပြည်သူလူထုတရက်လုံးကပါထက်သွင်းစဉ်းစားနိုင်မှုအတွက် VOV ကနေတစဉ်အရေးကြီးတင်ပြလိုပါတယ်ခင်ဗျာ
မလောပထမပတ်ကျောင်းသားတပည့်စစ်ကြောင်းတွေကိုထောက်ခံပွဲမြို့တော်ခံမရှိကျင်းပတာကိုရင်းနဲ့တာဝန်ရှိတယ်ဆိုတဲ့အရက်ဝတ်တွေအကြမ်းဖက်နှိမ်နှင်းခဲ့တာနဲ့ပတ်သက်လို့သောရရှင်တကုံမျိုးသစ်ကဦးလာထွန်းကအခုလိုမျိုးသူ့အမြင်ကိုရေးလာပါတယ
်အလို့သမားဆန္ဒပြသူတွေကိုရန်ကုန်မြို့ပြင်မှာရှင်းရှင်းပြောရရင်ကြေးစားလူမိုက်တွေငှားပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာကျောင်းသားတွေရက်ဖက်အဖွဲ့အစည်းဆန္ဒပြသူတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာတွေကိုတွေ့ရတော့အခြေခံဥပဒေအရရွေးကောက်ခံအစိုးရတို့လွှတ်တော်ကြီးတို့ဒီလိုအခင်းကျင်းတွေနဲ့ဒီမိုကရေစီအစိုးရရဲ့လုံခြုံရေးပုံတွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောကြပါတယ်ဒီလူတွေကိုဘယ်အစိုးရအဖွဲ့အစည်းကတာဝန်ယူတယ်လဲဆိုတာအရေးကြီးပြီးလေးနက်တဲ့ဥပဒေရေးရာပြဿနာဖြစ်ပါတယ်ဒီလိုလှုပ်ဆောင်တာဟာအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိအခြားမြည်သည့်ဥပဒေအရလုံခြုံဆောင်ရွက်ခြင်းဖြစ်တယ်ဆိုတာလွတ်တော်မတ်တွေကလွတ်တော်မှာအရေးကြီးအစိုးတင်ဖြည့်ရှင်းပေးတဲ့မှာကြောင်း VOA ကတဆင့်တာဝန်ရှိတဲ့လွတ်တော်မတ်တွေကိုပြောပေးဖို့ရှင်းဖွင့်လိုက်ပါတယ်
။ဘယ်သူဘယ်ဝါရမ်းမသိရတဲ့သူတွေကိုခေါ်လာပြီးတော့ငင်းငင်းငင်းဆန္ဒပြနေတာကိုနှိမ်နှင်းခိုင်းတဲ့ကိစ္စလွတ်တော်မှာအစိုးတင်ဖြည့်ရှင်းပေးပါဆိုပြီးတော့ဥလာထွန်းတောင်းဆိုလာတာဖြစ်ပါတယ်။ရန်ကုန်ကိုချီတက်လာတဲ့ကျောင်းသားပင်မစစ်ကြောင်းကိုလက်ပတန်းမြို့မှာအာဏာပိုင်တွေကသတင်းပတ်အတော်ကြားပိတ်ဆို့ထားပြီးတဲ့နောက်မှာတော့မလ10ရက်နေ့မှာအကြမ်းဖက်နှိမ်နှင်းပြီးတော့ကျောင်းသားတွေနဲ့တခြားပါဝင်တဲ့လူထုကိုဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးတော့မောင်မောင်ဆန်လက်မတော်ဆိုတဲ့သောရရှင်ကတော့သူ့ရဲ့အမြင်ကိုအခုလိုထုတ်ဖော်လာပါတယ်
။ကျောင်းသားအလို့သမားနဲ့ပြည်သူတွေရဲ့ဆန္ဒပြပွဲတွေအကြမ်းဖက်မှုတွေနဲ့ပဲအဆုံးသတ်နေရတာကတော့လက်ရှိအာဏာရအစိုးရပြည်သူဆန္ဒအမှန်နဲ့ကိုစားပြုရွေးချယ်တင်မြှောက်ခံပြီးတက်လာတဲ့အစိုးရမဟုတ်လို့ပါဒီကြတဲ့အတိုင်း2008ဖွဲ့စည်းပုံကိုအခြေပြုပြီး2010မှာကျင်းပတဲ့ရွေးကောက်ပွဲကပြည်သူ့ဆန္ဒအမှန်မဖော်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီကနေ့ဆန္ဒပြနေတဲ့ကျောင်းသားအလို့သမားနဲ့ပြည်သူတွေအနေနဲ့လက်ရှိတောင်းဆိုနေတဲ့ကိစ္စတွေအစားနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာမိမိတို့ကိုအမှန်ကိုစားပြုမဲ့ကိုယ်စားလှယ်အမှန်ရွေးကောက်တင်မြှောက်ခံနိုင်ရေးအတွက်အဓိကထားဆောင်ရွက်နေပါပြီ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်မှလာမိမိတို့တင်မြှောက်ခြင်းနဲ့ကိုယ်စားလှယ်တွေလည်းအရွေးခံကြရမှာဖြစ်ပါတယ်။ဆိုရကပြဿနာတွေကိုအကြောင်းပြပြီး2015ရွေးကောက်ပွဲကိုလွတ်လပ်မှုအခက်အခဲနဲ့ကျင်းပခြင်းတွေပုံရပါတယ
်။ဒါကကျောင်းသားတွေရဲ့လှုပ်ရှားမှုအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတဲ့အစာတွေဖြစ်ပါတယ်။အခုလာဒီမှာတော့မြန်မာအစိုးရဘက်ကထိတ်တန်းကောင်းဆောင်တူဦးရာထူးကနေအတင်းဖြုတ်ချခံခဲ့ရတာမလို့အလုံးအံ့အားသင်ခဲ့ရပါတယ်။ရွေးကောက်ပွဲကျင်းပဖို့လအနေငယ်ပဲကြံတော့တဲ့အချိန်မှာဒီလိုဖြစ်တာကြောင့်ပြည်တွင်းရောနိုင်ငံတကာကပါစိုးရိမ်မှုတွေရှိခဲ့တာပါ။ဒီအနေနဲ့ပတ်သက်ပြီးတော့ VOA သောရရှင်တယောက်ရေးတဲ့စာကိုဖော်ပြပေးချင်ပါတယ်
။နောက်ခွေကနေကြိုးကန်နေသူရှိလို့ရှိရင်အဲ့ဒီပုံကူကိုတော့ပြောချင်ပါတယ်။မသေးခင်တိုင်းပြည်နယ်ပြည်သူလူထုရဲ့အကျိုးကိုကြည့်ပေးပါလို့တသက်လုံးကိုယ့်ရဲ့မိသားစုကိုယ့်အနာကိုယ့်စီးပွားကိုကြည့်ခဲ့လှုပ်ချင်တာတွေလှုပ်ခဲ့ပြီးပဲတော်သင့်ပါပြီ။တိုင်းပြည်နယ်ပြည်သူလူထုအတွက်တစ်ချက်ကလေးမသိခင်ကြည့်သွားပါလို့တည်သွားတော့လေကိုနဲ့တူဘာပစ္စည်းဘာအာဏာဘာဂုံးမှနောက်ဘဝကိုပါမသွားတဲ့အတူတူနာမည်ကောင်းလေးချိန်ထားဖို့စိတ်ကူးလိုက်စမ်းပါလို့
ကိုစော်လင်းဆိုတဲ့သောရရှင်ကတော့ဒီလောက်ရက်ကနိုင်ငံရေးသမားတွေအားလုံးကိုစိန်ခေါ်လိုက်တဲ့သဘောပါဆိုပြီးတော့အခုလိုရေးလာပါတယ
်နိုင်ငံရေးပါတီနိုင်ငံရေးသမားအားလုံးကိုစိန်ခေါ်လိုက်တဲ့သဘောပါပဲပါတီတွင်းတော့အကံလိုဖြစ်လာရင်စွဲစီသေးတာတခြားတွေအတွက်တော့စာဖွဲ့မယ်မထင်ဘူးဘ ရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်လင့်နေရင်အဲ့ဒီမျှော်လင့်ချက်တွေကိုမြောင်းနေတာကန့်ချထားခဲ့ပါရွေးကောက်ပွဲဖြစ်လာဖို့တောင်ဆုတောင်းရတော့မယ်အနေထားပဲဒေသတလောက်ကတော့သူတို့လက်ထက်ကလွယ်ပြီးဘယ်သူမှလွှဲပေးမှာမဟုတ်ဘူးအခုမှခံကြရတာမှမဟုတ်ပဲလွတ်လပ်ရေးကတိုက်ယူမှရတဲ့အင်္ဂလိပ်လက်အောက်သာပြန်နေဖို့ကောင်းတော့တယ်ကျွန်တော်တို့ပြည်သူတွေသတိကြီးကြီးထားရမယ့်အချိန်ကြလာပါပြီ
မြန်မာနိုင်ငံရဲ့အပြောင်းလဲအတွက်အရေးကြီးတဲ့နိုဝင်ဘာရွေးကောက်ပွဲအတွက်အားလုံးကစိတ်ဝင်စားစောင့်ကြည့်နေကြတာကိုလည်း VOA သောရရှင်ရဲ့အစာရေးထဲမှာတွေ့နိုင်ပါတယ်ရွေးကောက်ပွဲမကျင်းပမီရေးလာတဲ့သောရရှင်ရဲ့အစာရေးကိုဖော်ပြပေးပါမယ်မဲလိမ်မဲကိုမဲမတမမှုဖော်ထုတ်ရေးဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့သောရရှင်အောင်ခင်မြင့်ဖြစ်ပါတယ
်အခုအခါမဲပေးခွင့်ဟာနိုင်ငံသားတွေရဲ့လက်ဝယ်မှာမရှိတော့ပဲရွေးကောက်ပွဲကော်မရှင်ကထုတ်ပေးမဲ့မဲတက်တီကန်လက်မှတ်လက်ဝယ်ရှိသူတွေရဲ့လက်ထဲကိုရောက်ရှိသွားပါပြီ။၎င်းလက်မှတ်များကိုထိန်းချုပ်ရန်မဖြစ်နိုင်တော့ပါ။ညီ၍မြီမြထုတ်ပေးထားသည်ကိုလည်းစီစစ်ရန်မလွယ်ကူတော့ပါ။တို့ဖြစ်ပါ၍ဤလောက်ရက်ကိုသိရှိထောက်လှမ်းနိုင်ရန်မဲယုံအထွက်ပေါက်မှဆောင်ဆိုင်၍ရေတွက်ခြင်းဆန္ဒမဲပေးမှုကိုမေးမြန်းမှတ်တမ်းတင်ခြင်းကိုမဖြစ်မနေလှုပ်ဆောင်ရပါလိမ့်မယ်။ဤသို့လှုပ်ဆောင်မှသာအမှန်တကယ်မဲပေးသူအရေးအတွက်ကိုသိနိုင်မှာဖြစ်သလိုမဲပေးသူစရင်အမှန်ကိုရနိုင်မှာဖြစ်ပြီးမြည်သည့်ပါတီမဲအများဆုံးရမည်ကိုခံမှန်းနိုင်မှာဖြစ်တဲ့အတွက်မဲရလတ်ကိုခံမှန်းနိုင်မှာဖြစ်ပါတယ
်အမေရိကန်ပြည်အောင်စုကနေပြီးတော့မြန်မာနိုင်ငံကဒီရွေးကောက်ပွဲကိုလှမ်းပြီးတော့စိတ်ဝင်စားနေတဲ့သောရရှင်ဝင်းကိုရဲ့စာကိုလည်းဖော်ပြပေးကြပါမယ်မီရှိဂန်ပြည်နယ်ကသောရရှင်ဝင်းကိုက
အခုလိုမဲတပြားထဲဖို့အတွက်အချိန်လေးနီးကပ်လာနေချိန်မှာကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့အတွေ့အသည့်အမြင်သိကြဖို့လုံနေတဲ့အချိန်လေးပါပါတီတွေတော်တော်များပါတယ်မဲဆွယ်နေတဲ့အချိန်မှာတော့ဟိုကပေးတီးရပေးနေကြပါတယ်ဒီလိုတွေပေးနေတာကတခဏတာလားအမြဲလားဆိုတာကိုမြန်မာနိုင်ငံသားတွေအနေနဲ့သဘောပေါက်သိထားစေလိုပါတယ်ဘယ်ပါတီကပဲနိုင်ပါစေနိုင်ငံရဲ့လူမျိုးအတွက်တကယ်တိုးတက်ကြီးပွားနိုင်အောင်လုပ်ပေးနိုင်ပါမလားဆိုတဲ့အပေါ်မှာဘယ်ပါတီကကောင်းကောင်းလုပ်ပေးနိုင်လဲဆိုတာလေ့လာသင့်ပါတယ်အခုလက်ရှိအုပ်ချုပ်ထားတဲ့ပါတီအစိုးရကဒီနေ့ဒီချိန်ထိဘလောက်များဘာတွေလုပ်ပေးခဲ့တာလဲဆိုတာရဲ့ပြည်သူပြည်သားတွေကိုဘလောက်ချုပ်ချယ်နှိပ်စက်တယ်လယ်သိမ်းမြေသိမ်းလမ်းဘေးအရောက်ပို့ခဲ့တယ်နိုင်ငံတော်ကနေရောင်းချထားတဲ့တရုတ်တန်ငွေပိုက်လိုင်းထိုင်းနိုင်ငံကိုရောင်းစားထားတဲ့လျှက်စစ်မီးယာနိုင်ငံတကာကိုရောင်းစားထားတဲ့ကြောက်တံပရများတဲ့အဲဒီဝင်ငွေတွေကိုချမှတ်ပြခဲ့တဲ့အစိုးရမြန်မာပြည်ရဲ့ရင်သွေးငယ်တွေရဲ့အသိပညာအတတ်ပညာရေးကိုဒီကနေ့အထိတကားပိတ်ထားတဲ့အစိုးရဒီနေ့ဒီအချိန်ထိဘာကောမှခင်မမီမဖွင့်ပြိုးမတိုးတက်အောင်လုပ်ထားတဲ့အစိုးရတကယ်တော့ဒီမိုကရေစီဆိုတာပြည်သူအာဏာရအစိုးရပါတီပြည်သူလှုပ်ချင်တာကိုပဲလိုရတဲ့ပြည်သူကပြဋ္ဌာန်းထားတဲ့ဥပဒေနဲ့ငါတို့မအားလို့မင်းတို့လှုပ်လိုက်ပါဆိုပြီးလစာပေးခိုင်းထားတဲ့ပြည်သူသမရပြည်သူအစိုးရပါမကြိုက်ရင်အချိန်မီးဖြုတ်ချလို့ရတယ်လို့ကြိုက်တဲ့သူကိုအချိန်မီးတင်မြှောက်လို့ရတဲ့ပြည်သူအာဏာရအစိုးရပါသမရကောင်းရွေးချယ်နိုင်ကြပါစေဗျာ
ဒီလိုမျိုးဆိုရင်လည်းအများကြီးထွက်ပေါ်ပြီးတော့အားလုံးစောင့်ကြည့်နေကြရတဲ့ရွေးကောက်ပွဲကတော့နိုဝင်ဘာလအရှိရနေ့မှာအအောင်မြင်မြင်နဲ့ကျင်းပပြီးစီးခဲ့ပါတယ်ဒီရေကောက်ဘက်မှာလွတ်လပ်ပြီးတော့တရားမျှတပါတယ်ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကပြောသလိုအာဆီယံကုလနဲ့နိုင်ငံတကာခေါင်းဆောင်တွေကလည်းမြန်မာအစိုးရကိုချီးကျူးခဲ့ကြတာပါဒါမဲ့လည်းအစိုးရတဲ့တခုဖြစ်ပေါ်ဖို့ကအချိန်တစုံတရာစောင့်ရမှာဖြစ်လို့ဒီအခြေအနေပေါ်မှာသောရရှင်တွေရေးတဲ့အစာတွေကိုလည်းပြောပြပေးချင်ပါတယ
်လက်ရှိအစိုးရအနေနဲ့နောင်လာမယ့်အစိုးရတစ်ခုမတက်ခင်မှာအကောင်းဆုံးဖြစ်အောင်တတ်နိုင်သမျှဆောင်ရွက်ပေးသင့်ပါတယ်အစိုးရတစ်တက်လာတဲ့ဆိုပေမဲ့လက်ရှိကိုလုပ်ခဲ့တဲ့အစိုးရဟောင်းလူကြီးမင်းတို့အနေနဲ့မိမိတို့လုပ်နေကြတဲ့ဆောင်းဆရာရှိတာတွေကိုဆောင်းရသင့်ပါတယ်။အစိုးရတက်ကလည်းအရင်တုန်းကအစိုးရလုပ်ခဲ့တာတွေအလုပ်တွေကိုဆက်ပြီးတော့အကောင့်ထည့်ဖို့သင့်ပါတယ်။တကယ်လို့အစိုးရဟောင်းကလုပ်ခဲ့စီမံဆောင်းရတာတွေကိုအစိုးရတက်ကအားလုံးကိုပယ်ရှားပြီးတော့အစ်စ်ပြန်ပြီးတော့လုပ်မယ်ဆိုရင်လေအာဏာရှင်စနစ်ကအတိုင်းပဲတယောက်ကလက်နဲ့ရေးလို့ရှိရင်တစ်ဖက်ကခြေနဲ့ဖြတ်ဆိုးသလိုဖြစ်နေမှာပါ။အစ်စ်ဖို့ဆောင်လုပ်နေမယ်ဆိုရင်လေစင်ခေါ်မှုတွေနဲ့အများဆုံးရင်ဆိုင်ကြုံတွေ့လာနိုင်ပါတယ်။အားလုံးပြုပြင်ပြောင်းလဲတိုးတက်ဖို့ဆိုတာကအစိုးရတက်လက်ထက်မှာလည်းချက်ချင်းတော့မဖြစ်နိုင်ပါဘူး။အကဲကယ်ရီနဲ့တွေ့ရအောင်ပါပါခေါင်းဆောင်ကရေချင်းတွေရှိပေမဲ့တူးတယောက်ကောင်းနဲ့မဖြစ်ပါဘူးအားလုံးကောင်းနေမှပဲတိုးတက်တဲ့နိုင်ငံဖြစ်မှာပါအစိုးရအနေနဲ့ဥစွာတဲဘော်ကနေတိုက်ပေါ်လမ်းဘေးကနေအထက်ကိုအ ਨੇ ဆုံးလှအားလစားကအစတိုးမြင့်ပေးပြီးတော့မိသားစုတစုကိုကားတစီစီးနိုင်အောင်ပညာရေးအတွက်အောင်ချက်ကောင်းအောင်ဘာသာရေးအတွက်တိုးတက်အောင်လုပ်ပေးသင့်ပါတယ်အားလုံးကိုတပြိုင်နက်တည်းလှုပ်လို့တော့မဖြစ်ပါဘူးအသေးဖွဲအလုပ်ကစပြီးတော့လုပ်ပေးပါ
ဒီတော့ရှင်ကအစိုးရဟောင်းကလည်းတက်မတော်ဘက်ကနေပြီးတော့ပညာရေးစီးပွားရေးကုန်ထုတ်ရေးစတဲ့လုပ်ငန်းတွေကိုအရင်ကထည့်ပို့ပြီးတော့နှစ်ဆမြင့်အောင်လှုပ်ဆောင်လာတဲ့ အစိုးရအသည့်အနေနဲ့လည်းတက်မတော်ကိုဘေးဖယ်ထားလို့မဖြစ်ပါဘူးတဲ့အားလုံးကသူ့နေရာနဲ့သူအသုံးဝင်တာကြောင့်အဖြစ်ရှာညှိနှိုင်းပြီးတော့စွမ်းရာတာဝန်တွေကိုလက်တွဲပြီးတော့လှုပ်ဆောင်သင့်ပါတယ်ဆိုရဒီတော်ရရှင်သူ့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောလာတာဖြစ်ပါတယ်အခုနှစ်မကုန်ခင်လေးတည်းမှာတော့ထိုင်းမာလူသတ်မှုနဲ့တရားစွဲခံထားရတဲ့မြန်မာအလို့သမား2ဦးတည်တဲ့စီရင်ချက်ချခံရတာကြောင့် VOA သတင်းစာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဝိုင်းပြီးတော့ one pen တနည်းတချို့ကလည်းဒေါသတကြီးနဲ့တုံ့ပြန်ပြီးရေးသားကြတဲ့စာတွေအများကြီးရှိခဲ့ပါတယ်လွမ်းတရားဆိုတဲ့တော်ရရှင်ကကျွန်တော်ကျမတို့လူမျိုးအတွက်သွေးစီကြောင်းပြပြီးတော့အမှန်တရားဘက်ကရက်တီကြရဖို့တိုက်တွန်းခြင်းပါတယ်လို့ရေးလာတယ်လို့ပြည်ဖြိုးဆိုတဲ့တော်ရရှင်ကတော့ငါတို့နိုင်ငံမှာလူတိုင်းစားတိုင်းကိုအလုတ်ကိုစီပေးပြီးတော့ရတဲ့နယ်လောက်အားကားတွေသာရခဲ့မယ်ဆိုရင်တော့ငါးညီနှစ်ယောက်လည်းမိဘရင်ခွင်ကနေဘလို့နည်းနဲ့မှထွက်သွားပါမဟုတ်ဘူးလို့ရေးလာပါတယ်တပြေရိတ်ဆိုတဲ့တော်ရရှင်ကတော့ခံလို့နဲ့တရားခံရှိတဲ့ဒီအမှုမျိုးမှာ DNA ကအတိအကျဆုံးတက်သေးပါ DNA ရဲ့မတူတဲ့အမှုကိုဆုံးဖြတ်တာထိုင်းတရားဥပဒေစိုးမိုးမှုမရှိတာထင်ရှားပါတယ်လို့ရေးလာပါတယ်ကဲဒီတစ်နှစ်အတွက်စာရေးလာကြတဲ့တော်ရရှင်တွေကိုအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်စာမေးပြီမဲ့လဲ Facebook post တွေပေါ်မှာမှတ်ချက်ပေးတာ Radio TV Internet တို့ကနေနားဆင်ကြည့်ရှုအားပေးကြတဲ့ VOA ပရိသတ်အားလုံးကိုလည်းကျေးဇူးအထူးတင်ကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့လည်းဆုမွန်တောင်းပေးချင်ပါတယ်အခုနောက်ဆုံးတော့သရရှင်တွေအားလုံးရှေ့ဆက်ရမယ့်ဘဝခီးလမ်းမှာအားရင်တွေဖြစ်စေဖို့ရည်ပြီးတော့အသေးပဲပြည့်တဲ့အနောက်တိုင်းသချင်းလေးတစ်ပုတ်ထုတ်လွှင့်ပေးချင်ပါတယ်ရှင်သချင်းလေးကိုခန်းစားနားဆင်နဲ့အားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့One Republic အဖွဲ့ဒီဆိုထားတဲ့ I lift ရှင်တန်စဲငါဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင
် Hope when you take that jump you don't feel the fall Hope when the water rises you built a wall Hope when the crowd screams out you're screaming your name Hope if everybody runs, you choose to stay. Hope that you fall in love and it hurts so bad. Hey, the only way you can know, you give it all you have. And I hope that you don't suffer, but take the pain.Hope when the moment comes, you'll say, I did it all. I did it all.
မယေသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာပါ